ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်အစိုးရကလက်ခံထားဖို့ Amnesty International အဖွဲ့ကြီးကပြောကြားလိုက်ပါတယ်။ဒုက္ခသည်ပြဿနာရေရှိဖြည်းအဖြစ်ရှာနိုင်ရေးအတွက်ဒုက္ခသည်တွေကိုပြန်လည်ခေါ်ယူသင့်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကို3ရက်ကြာခီးသွားရောက်နေတဲ့မြန်မာနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်းတဲ့အဖွဲ့ကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကပြောဆိုလိုက်ကြောင်းသတင်းတွေထွက်ပေါ်လာချိန်မှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ပြည်စုံကိုတော့ဒေါခင်မြတ်သက်ကပြောပြပေးမှာပါရှင်
။အောက်တိုဘာလ9ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုခံခဲ့ရတဲ့အတွက်အစိုးရတပ်တွေကနေမင်းရှင်းလင်းရေးတွေလုပ်ခဲ့တဲ့နောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူ6000ခွဲကျော်ရှိနေတယ်လို့ဘင်္ဂလားဒေ့ရှ်အခြေစိုက်ကုလသမဂ္ဂအဖွဲ့ကပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းမှာဘင်္ဂလားဒေ့ရှ်အစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာအသံမကြီးကိုခေါ်ယူပြီးဒုက္ခသည်တွေအရေးစိုးရိမ်ပူပန်ကြောင်းပြောကြားခဲ့တဲ့နောက်ပိုင်းအခုမြန်မာအစိုးရအဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်းရဲ့အဖွဲ့ဟာဗုဒ္ဓဘူးနေမှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအေအချ်မာမုတ်အလီနဲ့တခြားအကြီးအကဲအရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီလိုတွေ့ဆုံချိန်မှာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူတွေကိုပြန်လည်ခေါ်ယူဖို့အတွက်ဝန်ကြီးချုပ်ဟာစီနာကပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။ Amnesty International အဖွဲ့ကတော့ဒီထွက်ပြေးလာသူတွေကိုနိုင်ငံတကာစီမံစည်းကမ်းအရဘင်္ဂလားဒေ့ရှ်အစိုးရကနေစောင့်ရှောက်ထားဖို့လိုအပ်တယ်လို့အဖွဲ့ပြောခွင့်ရတီကုမာက VOA ကိုပြောပါတယ
်။ Amnesty International is concerned about the protection of Rohingyas from
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးလာကြတဲ့ရိုဟင်ညာတွေအတွက်အကာအကွယ်ပေးရေးနဲ့ပတ်သက်ပြီးတော့ Amnesty International ကစိုးရိမ်ပူပန်နေပါတယ်။ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကသူတို့ကိုအကာအကွယ်ပေးဖို့ကျွန်တော်တို့စောင့်မျှော်နေပါတယ်။သူတို့အတွက်နေစရာတွေစားစရာတွေလူသားချင်းစာနာမှုအကူအညီတွေနဲ့အကာအကွယ်ပေးပြီးတော့မြန်မာနိုင်ငံကိုပြန်မပို့ဖို့ပ
ါဒီဒုက္ခသည်တွေထဲမှာပြန်ကျင်သူရောမပြန်ကျင်သူပါသူ့အကြောင်းနဲ့သူရှိနေနိုင်ပေမဲ့သူတို့ဆန္ဒမပါဘဲတော့အတင်းပြန်ပြီးမပို့သင့်ဘူးလို့အိန္ဒိယနိုင်ငံမှာနှစ်ရှည်လများနေထိုင်ခဲ့တဲ့မြန်မာရေးလှိလစောင့်ကြည့်သူဒေါက်တာတင့်ဆွေကပြောပါတယ
်ကိုယ်နိုင်ငံထဲကိုရောက်လာတဲ့တခြားနိုင်ငံသားတွေတနည်းအားဖြင့်ဒုက္ခသည်တွေကိုနိုင်ငံကဥပဒေအရကတော့ဟိုကိုင်းကိုင်းရှင်းရဲ့ဆန္ဒကိုစန့်ကျင်ပြီးတော့လုပ်လို့မရဘူးပေါ့အဲဒီချက်ကလည်းရှိတော့နိုင်ငံတကာလည်းဒီရေးကိုစိတ်ဝင်စားတော့စောင့်ကြည့်ကြမယ်အဲဒီကိုင်းကိုင်းရှင်းတွေကတချို့လဲပြန်ကျင်မယ်တချို့လဲပဲဥပဒေနဲ့ညှိမလားဆိုပြီးစိုးရိမ်မှုတွေရှိတယ်ဒါမှမဟုတ်လည်းနောက်ထပ်လည်းပဲစုပ်ပူမှုတွေဖြစ်မလားဆိုစိုးရိမ်မှုတွေရှိတော့ကိုင်းကိုင်းရှင်းတွေကနှမျိုးဖြစ်နိုင်တယ်နောက်တစ်ခုကအခု6000လို့ပြောတဲ့ကိန်းကနေတကယ်ပဲပမာဏနိုင်ငံသားတွေဟုတ်မဟုတ်ဆိုတဲ့ဘက်ကမြန်မာနိုင်ငံအစိုးရဘက်ကတော့စိစစ်မှုတွေလုပ်မှာဖြစ်တဲ့အတွက်ဒီအရေးကချစ်ချင်းလက်ငင်းကတော့ပြေးအေးစရာတော့မရှိဘူးအတင်းအားမလည်းပဲဆိုရကမှလုတ်ဖို့မသင့်ဘူးလို့ကျွန်တော်မြင်တယ်ခင်ဗျာ
မောင်တော်အချမ်းဖက်မှုနောက်ပိုင်းနှစ်နိုင်ငံနေဆက်လုံခြုံရေးကိုတင်းကျပ်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေဆက်ကိုပါပိတ်ခဲ့တာကြောင့်နေဆက်တွေကိုဖွင့်ပေးဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေကိုပါချုပ်နှိမ့်ရတယ်ကြားတယ်အခုကုလသမဂ္ဂကပြောတယ်လို့ထွက်ပြေးလာသူ6000ခွဲတကယ်ရှိရလားလို့မြန်မာအစိုးရပြောခွင့်ရဦးစော်ထီကမေကွန်ထုတ်ခဲ့တာလည်းတွေ့ရပါတယ်အခုနောက်ဆုံးဖြစ်ပွားတဲ့ပြဿနာမှာအကြမ်းဖက်မှုပြဿနာပါပါလာတာမို့ချက်ချင်းလည်းငင်းပြေလည်ဖို့တော့မမြင်ဘူးလို့ဒေါက်တာတင့်ဆွေကတုံ့တက်ပါတယ
်အခုနောက်ဆုံးဒုက္ခသည်တွေကိစ္စကတော့အရင်ဖြစ်ပျက်တည်နေနည်းနည်းလေးကွာတယ်လို့ကျွန်တော်မြင်တယ်ခင်ဗျဒီရေးခင်းဖြစ်ပြီးတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ကဒီရေးခင်းကိုဥပဒေကြောင်းအရဖြစ်ရှင်းမယ်လို့ပြောထားတယ်နောက်ဒီအခုသွားတဲ့လူတွေကရခိုင်မြောက်ဘက်မှာအကြမ်းဖက်မှုဖြစ်ပြီးတဲ့နောက်မှာထွက်လာတဲ့လူတွေအဲ့တော့အဲ့ဒီအကြမ်းဖက်မှုမှာတချို့ကလက်နက်ကင်ပြီးပါတယ်တချို့ကလည်းစီယုံလို့ပါတယ်ဆိုတော့လူတွေလည်းရှိနိုင်တယ်ဘင်္ဂလားဒေ့ရှ်ကတော့သူ့ရဲ့ပြည်တွင်းပြဿနာလူရဲ့ပောက်ကွယ်မှုနဲ့စီးရင်မွေးတင်မှုတန်းကြောင်သူကတော့လူအပေါ်လက်မခံနိုင်ဘူးဒါပေမဲ့ပြန်တဲ့လူတွေကိုမြန်မာနိုင်ငံဆိုးအပ်ကလည်းဥပဒေကြောင်းအရဥပဒေမကင်းလို့တဲ့လူကိုအေးအေးယူစရာတော့ရှိတော့ကဒီရေးမှာဟိုအရင်ဟာတွေတဲ့တော့ဟိုရှုပ်ထွေးခက်ခဲတဲ့ဖြစ်ရှင်မှုဟိုဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကို3ရက်ကြာခီးသွားရောက်နေတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးနဲ့ဆက်ဆံရေးတိုးမြှင့်မှုအပါအဝင်တခြားကိစ္စရပ်အတော်များများကိုလည်းဆွေးနွေးဖို့ရှိတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်